ယူကရိန်းအရှေ့မြောက်ပိုင်းမှာဒုတိယနေ့အဖြစ်နဲ့ပြင်းထန်တဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးအဲ့ဒီဒေသကမြို့ရွာ၅ခုကိုရုရှားတပ်တွေသိမ်းပိုက်နိုင်ပြီလို့ရုရှားကာကွယ်ဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့ယူကရိန်းကတော့အတည်မပြုပါဘူး။ရုရှားကာကွယ်ဝန်ကြီးဌာနကရုရှားတပ်တွေဟာရုရှားပိုင်းဘဲလ်ကရော့ဖ်ဒေသနဲ့ကပ်ရံမှာရှိတဲ့ယူကရိန်းပိုင်းခါကီယက်ဒေသတွေကတက်တန်နီဖ်ဟိုဟာစစ်ဘိုင်ရိုစစ်ကာပိုင်းနာနဲ့တလဲချာရွာတွေကိုတိမ့်ပိုက်ထားနိုင်ပြီလို့ကြေညာတာဖြစ်ပါတယ်။ယူကရိန်းရာရှိတွေကတော့ရုရှားတွေအခုလိုတိမ့်ပိုက်နိုင်ပြီဆိုတာကိုအတိမပြုသေးပါဘူး။ဒါပေမဲ့စီးရီးလေလာတဲ့ဌာနကတော့ရုရှားဘက်ကအနည်းဆုံးရွာတွေကိုတော့တိမ့်ထားနိုင်တာသိကြတယ်လို့ပြောပါတယ်။ဝါရှင်တန်အခြေစိုက်မူဝါဒရေးရာဌာနကတော့အခုနောက်ဆုံးရုရှားတွေရဲ့ဒီအောင်မြင်မှုဟာမဟာဗျူဟာအရေးပါတယ်လို့ပြောပါတယ်။ခါချီယက်အုပ်ချုပ်ရေးမှုကလည်းနေဆက်ကနေ2မိုင်3မိုင်လောက်အကွာမှရှိတဲ့ဒီရွာ9ရွာမှာတိုက်ပွဲတွေဖြစ်ပွားနေတယ်လို့ပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကလည်းခါကီယက်ဒေသတွေကနေဆက်ရွာ900ဝန်းကျင်တဝိုင်းမှာတိုက်ပွဲတွေဖြစ်ပွားနေကြောင်းနဲ့ဒေသရဲ့တောင်ပိုင်းဒေသမှာအခြေအနေဟာအထူးတင်းမာနေတယ်လို့စနေနေ့ရုပ်သံမဲခေါ်မှာပြောပါတယ်။ရုရှားတွေထိုးစစ်ဆင်လာတဲ့အတွက်ဒေသခံ1900ကျော်လောက်နေနေဆုတ်ခွာပြီးဘေးလွတ်ရာရှောင်ပြေးနေရတယ်လို့လည်းယူကရိန်းအာဏာပိုင်တွေကပြောပါတယ်။